အိန္ဒိယနိုင်ငံညူဒေလီမြို့တော်မှာဂျွန်လ16ရက်ဒီကနေ့စတင်ကျင်းပတဲ့အာဆီယံနဲ့အိန္ဒိယနိုင်ငံကြားရဲ့ဝန်ကြီးတွေကြားအထူးစည်းဝေးပွဲမှာနှစ်ဖက်ဆက်ဆံရေးပို့ပြီးတော့ခိုင်မာအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ဝင်တိုက်နေတယ်လို့အမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုမြင့်တက်နေခြင်းအာဆီယံနဲ့အိန္ဒိယဆက်ဆံရေးခိုင်မာအောင်လုပ်ဖို့လိုတယ်လို့နှစ်ဖက်လုံးကပြောကြားခဲ့ကြတာပါ။အမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုဟာဒေတာရင်းတည်ငြိမ်မှုကိုချိန်ချောက်နေတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan ကလည်းပြောကြားခဲ့ပါတယ်
။ Sharpening superpower rivalry between the United States and China has direct implications on all of us in Asia.
အင်အားကြီးအမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုကြီးလာတာကအာရှဒေသတစ်ခုလုံးအတွက်ဓာတ်ရိုက်တက်ရောက်မှုတွေရှိနေပါတယ်။ဒီအားပြိုင်မှုကိုဒီတိုင်းလွှတ်ထားမယ်ဆိုရင်အာရှဒေသရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အဓိကကျတဲ့ငြိမ်းချမ်းတည်ငြိမ်ရေးအပေါ်ချိန်ချောက်မှုတွေရှိလာမယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan ကပြောကြားခဲ့တာပါ။အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးစူဘရာမန်ယန်ဂျိုင်ရှန်ကာကလည်းပထဝီအနေအထားအရစိန်ခေါ်မှုတွေကဘာကြီးမှာမရေရာမှုတွေဖြစ်နေချိန်မှာအာဆီယံရဲ့အခန်းကဏ္ဍဟာအရင်ထက်ပိုပြီးတော့အရေးကြီးတယ်လို့ပြောကြားခဲ့ပါတယ်။အာဆီယံစီးလုံးတာယာဝါပြောရေးကိုအိန္ဒိယနိုင်ငံကအထိုက်အခိုက်မှာထောက်ခံတယ်လို့လည်းပြောကြားပါတယ်။အာဆီယံနိုင်ငံတွေနဲ့ကုန်းလန်းရေလန်းခရီးဆက်သွယ်မှုတိုးတက်အောင်လုပ်ဖို့နဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းမကြီးကိုအဆင့်မြှင့်ဖို့လိုအပ်တာကိုလည်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဂျိုင်ရှန်ကာကအလေးထားပြီးတော့ပြောခဲ့ပါတယ်။အိန္ဒိယနဲ့အာဆီယံဆွေးနွေးပွဲနိုင်ငံတွေကြားဆက်ဆံရေးအနှစ်30ပြည့်အထိမ်းအမှတ်နဲ့အဆင့်မြှင့်အစည်းအဝေးတွေကိုနှစ်ရက်ကြာကျင်းပနေတာပါ။မြန်မာနိုင်ငံအတွက်အာဆီယံဘုံသဘောတူညီချက်5ခုကိုမြန်မာနိုင်ငံဘက်ကအကောင့်ထည့်ဖော်ဖို့ပြက်ကွက်တဲ့အတွက်အာဆီယံရဲ့မူအတိုင်းမြန်မာစစ်ကောင်စီအကြီးအကဲတွေကိုအင်ရှင်အိန္ဒိယနိုင်ငံကမဖိတ်ပါဘူးဒီကနေ့ကျင်းပတဲ့အာဆီယံအိန္ဒိယနိုင်ငံသားဝင်ကြီးများအစည်းအဝေးကိုမြန်မာဘက်ကမြန်မာအစ်စ်မြင့်အရာရှိကြီးကိုစားအိန္ဒိယနိုင်ငံသားအိန္ဒိယနိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးမိုးကျော်အောင်တက်ရောက်ခဲ့တယ်လို့မြန်မာတန်ယုံကထုတ်ပြန်ပါတယ်ဂျွန်လ22ရက်နေ့ကျရင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပမယ့်အာဆီယံကာကွယ်ရေးဝင်ကြီးများစည်းဝေးပွဲကြရင်လည်းမြန်မာကာကွယ်ရေးဝင်ကြီးဗိုလ်ချုပ်ကြီးမြာထွန်းဦးကိုမဖိတ်ကြားဖို့အတွက်မြန်မာအပအဝင်နိုင်ငံတကာကလူထုအခြေပြုအဖွဲ့အစည်း689ခုကကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်မြန်မာနိုင်ငံမှာကြောက်မက်ဖွယ်ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေအတွက်ဗိုလ်ချုပ်ကြီးမြာထွန်းဦးမှတာဝန်ရှိတဲ့အတွက်သူ့ကိုစည်းဝေးပွဲမဖိတ်ဖို့ကြေညာချက်မှတောင်းဆိုထားပါတယ်ရှင်